မင်္ဂလာညနေခင်းပါရှင်2018ခုနှစ်မတ်လ29ရက်အင်္ဂါနေ့ညနေပဲ VOE စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။တိုင်းဒိုမီတာ18 19နဲ့25တို့ကနေတိုက်ရိုက်ဖမ်းယူနာဆင်နိုင်ပါလိမ့်ရှင်။ကျမခွန်ညိုပါခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒရှူရီလို့ဆွဆွဲခံထားရတဲ့ရုရှားတန်ဝန်နဲ့အယောက်60အမေရိကန်ပြည်ထောင်စုတွေကနေတပတ်အတွင်းထွက်သွားဖို့တင်းတာနေတော့ကအမိန့်ထုတ်ပြန်ကြေညာလိုက်ပါတယ်။93နှစ်မြောက်တက်မတော်နေ့ကိုမတ်လ29ရက်နေ့ကနေပြည်တော်မှာကျင်းပခဲ့ပါတယ်ဒီလိုထိတ်တဲအောင်သတင်းတွေကိုတော့ကိုသားမျိုးဦးနဲ့ကြီးညာပေးပါပါရှင
်အခုညနေခင်းဆက်ပြီးနားဆင်ရမယ့်သတင်းလွှာတွေဆက်သွင်းပြီးမြန်ကြက်တွေထဲမှာတော့93နှစ်မြောက်တက်မတော်နေ့ခန္ဓာကျင်းပရမှာဒီမိုကရေစီနဲ့လွတ်လပ်စွာရေးသားပြောဆိုခွင့်နဲ့ပတ်သက်လို့တက်မတော်ကာကွယ်ရေးဦးစီးချုပ်ကအခုလိုပြောသွားပါတယ
်ဒီကမ်းမှာဒီမိုကရေစီရဲ့နောက်ဆုံးဒီမိုကရေစီချင်းချင်းချင်းချင်းစီကောင်ပေါ်စီကောင်ပြလာအမောတရားတို့ဖြစ်ဖြစ်ပြီးနိုင်ငံတော်ကိုပြောင်းလို့ကြာနေနေတယ်
ဘိုးချုပ်မှုကြီးမင်းအောင်လှိုင်ရဲ့မိန်ကုံနဲ့တူနားဆင်ရပါမယ်အခုလို93ချိန်မြောက်တက်မတော်နေ့ခန္ဓာကျင်းပတာနဲ့တစ်ချိန်နဲ့ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့အဝေးပြေးလမ်းမှာတော့မိုင်းသုံးလုံးပောက်ကွဲပြီးတက်မတော်သားတဦးတန်ရာရခဲ့ပါတယ်မွန်ပြည်နယ်မှာအပြစ်မဲ့လက်မှတ်ရေးထိုးထားပေမဲ့ဒေသတွင်းနဲ့လူစုနဲ့အကျိုးဆွေးနွေးမှုတွေကိုလူဦးရေကန့်သတ်ချက်နဲ့ပိတ်ပင်ခံနေရတယ်ဆိုတဲ့အခြေအနေကိုလည်းနားဆင်ကြရမှာပါအမေရိကန်ကရုရှားတန်တမန်အယောက်60ကိုတရှိုးမှုနဲ့တပတ်အတွင်းအမေရိကန်ကထွက်ခွာသွားဖို့အမိန့်ပေးထားတယ်ဆိုတဲ့နိုင်ငံတကာသတင်းတစ်ပုဒ်ကိုလည်းကြော်ပြပါမယ်ရှင်အခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်ဤတန်စင်နဲ့ကိုသားညွန့်ဦးတို့ကကြော်ပြပါမယ်ရှင်
တချို့ရေလို့ဆွဆွဲခံထားရတဲ့ရုရှားတန်ဝန်နဲ့အယောက်60အမေရိကန်ပြည်အောင်စုတွေကနေတပတ်အတွင်းထွက်သွားဖို့တင်းတာနေတော့ကအမိန့်ထုတ်ပြန်ကြေညာလိုက်ပါတယ်။ပြင်သစ်ဂျာမနီနဲ့ပိုလန်နိုင်ငံတွေအပါအဝင်တခြားနိုင်ငံ22နိုင်ငံကလည်းရုရှားထောက်လှမ်ရေးဝန်ထမ်းစုစုပေါင်း89ယောက်ကိုနိုင်ငံတွင်းကနေနှင်ထုတ်လိုက်တဲ့အကြောင်းအင်ဗီဒိုကပြောဆိုထားပါတယ်။ပြည်ထောင်နိုင်ငံတွင်းရုရှားတချို့ဟောင်းနဲ့သူတမီဖြစ်သူတို့အာယုံကျုပ်အစိတ်ထက်ခံရမှုမှာရုရှားကနိုင်ငံတကာဥပဒေချိုးဖောက်မှုနဲ့ဓာတုလက်နက်ဆွေးနွေးပွဲမှာသဘောတူထားချက်တွေကိုဖောက်ပြန်မှုတွေကိုတုံ့ပြန်တဲ့အနေနဲ့ရုရှားတပ်တော်တွေကိုအမေရိကန်ကမောင်းထုတ်လိုက်တာလည်းဖြစ်ပါတယ်။မတ်လ၄ရက်နေ့ကဖြစ်ပွားခဲ့တဲ့ရုရှားတချို့ဟောင်းအစိတ်ထက်ခံရမှုအပေါ်ပြည်ထောင်နဲ့အနောက်နိုင်ငံတွေအပြင်နေတိုးကလည်းရုရှားကိုအပြစ်တင်ထားပါတယ်။တာဝန်ပြည်နေဆိုင်ဒုံးတေရင်းငုတ်တင်မောစိမ့်နဲ့ရေးတဲ့ခြေဆိုင်စခန်းတို့နဲ့နီးတဲ့အမေရိကန်ပြည်အောင်စုဝါရှင်တန်ပြည်နယ်ပစိဖိတ်စိတ်ကမ်းမြို့ဆီယက်တောကရုရှားတန်ယုံကိုဧပြီလ၂ရက်နေ့မှာပိတ်ဖို့အမေရိကန်ကအမိန့်ထုတ်ပြန်ကြေညာလိုက်ပါတယ်။အမေရိကန်တွေလက်မခံနိုင်လောက်အောင်များနေတဲ့ရုရှားရဲ့စစ်စင်ရေးတွေကဒီတန်ယုံကြောင့်လည်းဖြစ်ပြီးတော့လိုအပ်ရင်နောက်ထပ်အဆင့်တိုးပြီးလှုပ်ဆောင်သွားမယ်အကြောင်းကိုလည်းအစိုးရအကြီးအကဲရရှိသူကကြေညာချက်မထွက်ခင်တင်းလာနေတဲ့ကသတင်းတောက်တွေကိုပြောလိုက်ပါတယ်။ပြီးခဲ့တဲ့သတင်းပတ်အင်္ဂါနေ့တုန်းကရုရှားသမ္မတဗလာဒီမီယာပူတင်နဲ့စကားပြောခဲ့တဲ့အမေရိကန်သမ္မတထရမ့်ကလည်းရုရှားသံတမန်တွေနှင်ထုတ်ရေးဆွေးနွေးမှုမှာပါဝင်ခဲ့တဲ့အကြောင်းတာဝန်ရှိသူတွေကပြောဆိုထားပါတယ်
။အခုလိုမျိုးဒီရုရှားတချို့ကောင်တူဦးနဲ့သူ့ရဲ့တမီလှုပ်ကြံခံခဲ့ရတဲ့ကိစ္စဟာရုရှားဆွေရဲ့လှုပ်ရဆူပြီးတော့ဗြိတိန်ဆွေကပြောဆိုထားသလိုပဲဒီလှုပ်ရကိုတုံ့ပြန်တဲ့အနေနဲ့ဩစတြေးလျဘက်ကလည်းရုရှားသံတမန်2ဦးကိုပြင်းထန်ပေးမယ်ဆိုပြီးတော့ဩစတြေးလျဝန်ကြီးချုပ်မယ်ကွန်တန်ဘယ်ကဒီကနေ့ပြောပါတယ်။ရုရှားဆူရဟာနိုင်ငံတကာဥပဒေကိုလိုက်နာလို့မရှိတဲ့တမိုင်းကြောင်းလည်းရှိတယ်ဆိုပြီးတော့ဝန်ကြီးချုပ်ကပြောပါတယ်။ဒီလိုရက်ကိုတုံ့ပြန်တဲ့အနေနဲ့ဥရောပနိုင်ငံဆူရတွေနဲ့ပူးပေါင်းပြီးတော့အမေရိကန်ပြည်ထောင်စုဘက်ကလည်းရုရှားတန်တမန်အယောက်60ကိုပြည်နှံတန်ပေးမယ်ဆိုပြီးတော့မနေ့တင်းလာနေမှာကြေညာထားပါတယ်။အခုလိုနှင်ထုတ်ခံရတဲ့ရုရှားတန်တမန်အယောက်100ရှိသွားပြီဖြစ်တယ်လို့ပဲစီးရေးကာလနောက်ပိုင်းအနောက်နိုင်ငံတွေဘက်ကပြည်နှံတန်ပေးခံရတဲ့အများဆုံးရေအတွက်လည်းဖြစ်ပါတယ်။အစိမ့်နဲ့တိုက်ခိုက်တဲ့လုပ်ရက်ကိုတုံ့ပြန်ရမှာရုရှားမှာကျင်းပမဲ့2018ကမ္ဘာဖလားဘောလုံးပွဲကိုတပိတ်မှောက်တာမျိုးလဲလှုပ်ကောင်းလှုပ်လာနိုင်တယ်ဆိုပြီးတော့ဩစတြေးလျနိုင်ငံရဲ့ဝန်ကြီးကပြောပါတယ်မလေးရှားလေကြောင်းလိုင်း MH70 ကိုပစ်ချတဲ့လုပ်ရက်နဲ့ယူကရိန်းနိုင်ငံပိုင်ခရိုင်းမီးယားဒေသကို2004ခုနှစ်တုန်းကဒီသိမ်းယူခဲ့တဲ့လုပ်ရက်တွေကြောင့်မလို့ဩစတြေးလျကနေပြီးတော့ဒီရုရှားပေါ်မှာပြင်းထန်တဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကိုလည်းချမှတ်ထားပြီးဖြစ်ပါတယ်
ထရမ့်တမရမဖြစ်ခင်2006ခုနှစ်မှာသူဟာလိန်ဖြော်ပြေးစကားရိုက်ကူးသူသီးဥဆောင် Stormy Daniels နဲ့တ냐အတူနေခဲ့ဘူးတာနဲ့ပတ်သက်ပြီးတော့နောက်9နှစ်အကြာမှာ Daniels ကသူ့အကြောင်းပြန်ပြောဖို့ကြိုးစားရမှာတော့ထရမ့်ကချင်းချောက်နှုတ်ပစ်ခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေအပေါ်အယုံအကြည်မရှိတဲ့အကြောင်းတမရထရမ့်ကညင်းဆိုထားတယ်လို့အင်ဗီဒိုကတင်တာနေကပြောဆိုထားပါတယ်2016တမရရွေးကောက်ပွဲမတိုင်ခင်ထရမ့်ရဲ့ရှေ့နေ Michael Cohen ကသီးဥဆောင် Daniels ကိုဒေါ်လာ $300,000ပေးပြီးတော့နှုတ်ပစ်ခဲ့တာကြောင့်ထရမ့်အနေနဲ့မမမကန်ဆောက်ရခဲ့တဲ့ဆွေဆွဲချက်တွေအပေါ်ညင်းဆိုကြောင်းထရမ့်ရဲ့ပြောခွင့်ကရက်ရှားကပြောဆိုထားပါတယ် မနစ်တင်းဝင်နေတော့အများဆောင်မျောနေကြတဲ့တွေးဆုံမင်းမြန်ကမှာတော့နာမည် Stephanie Clifford လို့ခေါ်တဲ့ Stormy Daniels ကသူ့ရဲ့သမီးငယ်နဲ့အတူကာယလေးချိန်ကတင်တဲ့ကိုသွားမှာပဲလူစိမ်းကြောက်ကချင်းကပ်လာပြီးတော့ Trump အကြောင်းဘာမှမပြောဘဲအဲ့အကြောင်းတွေကိုမေးပြလိုက်ဖို့ပြောခဲ့တယ်လို့ Daniels ကရုတ်တံသတင်းသမား Anderson Cooper ကိုပြောဆိုခဲ့ပါတယ်။ဒီလိုချင်းချောက်ခဲ့ရတာကြောင့်နှင်းနေချီကြောက်ရွံ့ခဲ့ရပြီးတော့ Trump နဲ့ထွတ်မြေရှိနေမိုက်ကယ်ကိုဝန်ကပြီးတဲ့နှုတ်ပိတ်ခဒေါ်လာ33,000ကိုလက်ခံလိုက်တာမှလည်းလုံးရတဲ့မှန်ကန်တဲ့လုံးရလို့ထင်မြင်ခဲ့တဲ့အကြောင်း Daniels က CBS ရုပ်သံရဲ့60 minutes အစီအစဉ်မှာပြောဆိုသွားပါတယ်။ Daniels ရဲ့ပတ်သက်ပြီးသမ္မတ Trump က Twitter ကနေရေးသားတာမျိုးမရှိသေးပါဘူး
။ American ပြောင်းစု Wisconsin ပြည်နယ်ကထက်တန်းကျောင်းသား40လောက်ဟာတလိုက်ကန်ဆောင်ခွင့်ပြုပြင်ပြောင်းလဲရေးအတွက်ဥက္ကဋ္ဌဥက္ကဋ္ဌ Paul Ryan ရဲ့မွေးရမြို့ကိုချီတက်ဆန္ဒပြနေကြပါတယ်။စစ်ကြောတဲ့ရွယ်တနက်ကဒီတနက်ကယ်ဆောင်ခွင့်ဥပဒေကိုပြန်လည်ပြင်ဆင်ဖို့ဆိုပြီးတော့ဒီအောက်လွတ်တော်ဥက္ကဋ္ဌကိုတောင်းဆိုတဲ့အနေနဲ့ဒီစေကျော်သက်အရွယ်တွေဟာ Medicine ကနေပြီးတော့ Jensville မြို့စီကိုမိုင်90ခီး၄ရက်ကြာချီတက်ဆန္ဒပြနေတာပါတနက်ကယ်ဆောင်ခွင့်ဥပဒေပြင်ဆင်ရေးမှန်ကန်များကိုတားဆီးပိတ်ပင်မှုတွေအချိန်ချင်းလုပ်နေရမှာအဓိကတာဝန်ရှိတဲ့အောက်လွတ်တော်ဥက္ကဋ္ဌ Paul Ryan ကိုအဓိကပြစ်မှတ်ထားပြီးတော့လုပ်တဲ့ဆန္ဒပြပွဲဖြစ်တယ်လို့ပွဲရဲ့စီစဉ်သူတွေကပြောပါတယ်လွတ်တော်အမတ်တွေအနေနဲ့တနက်ကန်ဆောင်ခွင့်ဥပဒေကိုပြုပြင်ပြောင်းလဲပြင်ဆင်မှုတွေမလုပ်နိုင်ဘူးဆိုရင်တော့လာမယ့်နိုဝင်ဘာလရွေးကောက်ပွဲမှာဒီလူတွေမဲမရစေရဘူးဆိုပြီးတော့ချီတက်ပွဲစီစဉ်သူတူဦးဖြစ်တဲ့ Braden Fadilla ကလည်းပြောပါရယ်လွတ်တော်ကတော့သတင်းနှစ်ပတ်ကြာနားနေတာဖြစ်ပြီးတော့အောက်လွတ်တော်ဥက္ကဋ္ဌ Paul Ryan နဲ့လွတ်တော်အမတ်ချုပ်ဟာအခုတင်းလာနေမှာ Czech သမ္မတနိုင်ငံကိုတရားဝင်ခီးသွားရောက်နေပါရယ်အမေရိကန်ပြည်တနက်ကန်ဆောင်ခွင့်ကိုကန့်သက်တားမြစ်မဲ့ကိစ္စကိုလွတ်တော်က Republican ကိုယ်စားလှယ်ဘက်ကမလိုလားဘူးဆိုပြီးတော့ပြီးခဲ့တဲ့လသတင်းစာရှင်းလင်းပွဲတစ်ခုမှာ Paul Ryan ကပြောခဲ့မှုပါရယ်ခင်ဗျာ
တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဖီဝေကနေအင်ကန်နီညနေခင်းသတင်းတွေကိုဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်93နှစ်မြောက်တမရော်နေ့ကိုမတ်လ29ရက်နေ့ကနေပြည်တော်မှာကျင်းပခဲ့ပါတယ်။စီးပြခန္ဓာကိုတက်ရောက်လာတဲ့ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မြင့်ကြီးမင်းအောင်လှိုင်ကမြန်မာနိုင်ငံတွင်သတင်းလွတ်လပ်ခွင့်နဲ့ပုံနှိပ်ခွင့်ကိုကျင့်ဝတ်တဲ့အနေနဲ့ကျင့်သုံးကြောင်းအလေးပေးပြောကြားထားပါတယ်။တမရော်ပြိုကွဲအောင်ကိုသိခါကြအောင်အခြေမြင့်မရှိပဲပြောဆိုရေးသားမှုတွေဟာအမုန်းတရားတွေကိုပြန့်ပွားစေပြီးတော့နိုင်ငံဖွံ့ဖြိုးတိုးတက်မှုကိုနှောင့်နှင်းစေတယ်လို့လည်းဗိုလ်ချုပ်မြင့်ကြီးမင်းအောင်လှိုင်ကပြောဆိုသွားပါတယ်။တမရော်နေ့အခမ်းအနားကိုအစိုးရပိုင်းကအကြီးအကဲတွေဖြစ်တဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ရောဒုသမရတွေပါတက်ရောက်လာတာမတွေ့ရပါဘူး။လွတ်တော်ဥက္ကဋ္ဌတွေလည်းတက်ရောက်တာမရှိပါဘူး။အစိုးရဝန်ကြီးအချို့နဲ့လွတ်တော်အမတ်တချို့တို့ကတော့တက်ရောက်ခဲ့ကြပါတယ်။နေပြည်တော်မှာတက်မရော်ကဦးဆောင်ပြီးတော့တက်မရော်နေ့ဆိုတာကိုကျင်းပနေကြမှာပဲ။ရန်ကုန်မြို့မှာတော့အာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဖက်စစ်ဒေါ်လာရင်းနေဆိုတဲ့ကောင်းစဉ်နဲ့အခမ်းအနားလုပ်ပါတယ်။ NLD နာရကကြီးသူရဦးတင်ဦးနဲ့NLD ပါတီခေါင်းဆောင်တွေတယောက်ကြပါတယ်ဒီနေ့ဟာတက်မရော်ဒေတာမကပဲနဲ့တိုင်းရင်းသားပြည်သူအားလုံးနဲ့နိုင်ငံရေးအင်အားစုတွေကဖက်စစ်စနစ်ကိုတိုက်ထုတ်ခဲ့တာကြောင့်မူရင်းသတ်မှတ်ခဲ့တဲ့ဖက်စစ်ဒေါ်လာရေးနေလို့သတ်မှတ်သုံးလုံးတာဖြစ်တယ်လို့ NLD ပြောခွင့်ရက VOA ကိုပြောပါတယ်1945ခုနှစ်မှာတနိုင်ငံလုံးအတိုင်းအတာနဲ့ဖက်စစ်ဂျပန်တို့ကိုစတင်တော်လှန်ခဲ့တဲ့နေကိုဂုဏ်ပြုတဲ့အနေနဲ့20မတ်လ29ရက်နေ့ကိုမူလကဖက်စစ်ဒေါ်လာရေးနေလို့သုံးနှုန်းခဲ့ပေမဲ့စစ်ဆိုရလက်ထက်မှာတော့တက်မရော်နေဆိုပြီးတော့ပြောင်းလဲသတ်မှတ်ခဲ့တာဖြစ်ပါတယ်
မြောက်ကိုရီးယားနိုင်ငံကအစိမ့်မြင့်ကူစဲအဖွဲ့တစ်ဖွဲ့ဟာတရုတ်နိုင်ငံဘေကျင်းကိုရောက်ရှိခဲ့ပြီးတော့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းဟာဘေကျင်းမှာတရုတ်တာဝန်ရှိသူတွေနဲ့တွေ့ဆုံနေဆိုပြီးတော့ခံမှန်းချက်တွေလည်းထွက်ပေါ်နေပါတယ်။မြောက်ကိုရီးယားကူစဲအဖွဲ့ကိုတင်ဆောင်လာတယ်လို့ယူဆရတဲ့ယထာတဆင်းဟာအင်္ဂါနေ့နေ့လယ်ပိုင်းဘေကျင်းကနေပြီးတော့ထွက်ခွာသွားတယ်လို့သတင်းတွေမှာဖော်ပြပြီးတော့မြို့တော်မှာတော့လုံခြုံရေးတွေတင်းကြပ်ကြပ်ကိုလှုပ်ထားပါတယ်။ယထာဘုံမှာပါသူတွေဘယ်သူတွေဖြစ်မယ်ဆိုတာကတော့ရှင်းလင်းလင်းမရှိသေးပါဘူး။စစ်စင်းရောင်ယထာတစဉ်ဘေကျင်းမြို့ကိုဆက်ရောက်လာတဲ့ဗီဒီယိုကိုဂျပန်ရုပ်သံတစ်ခုကတင်းလာနေကရရှိခဲ့တဲ့နောက်မြောက်ကိုရီးယားခေါင်းဆောင်ဟာတရုတ်ကိုတင်းလာနေမှာရောက်ရှိနေတယ်ဆိုပြီးတော့သတင်းတွေထွက်ခဲ့တာပါစစ်စင်းရောင်ပေါ်မှာအဝါလိုင်းတစ်လိုင်းပါတဲ့အဲ့ဒီယထာဟာကွယ်လွန်သွားတဲ့အရင်မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအီလ်2017တုန်းကတရုတ်ကိုလာတဲ့ယထာနဲ့အတော့ကိုတူတယ်ဆိုပြီးတော့ဂျပန် NTV ရုပ်သံကထုတ်လွှင့်ပါတယ်မြောက်ကိုရီးယားခေါင်းဆောင်ဟောင်းကင်ဂျုံအီလ်ဟာတရုတ်ကိုဒီကိုပိုင်ယထာသုံးပြီးတော့လာရောက်တဲ့တဦးတည်းသောမြောက်ကိုရီးယားခေါင်းဆောင်လည်းဖြစ်ပါတယ်တုတ်ကူလာရောက်ကြတဲ့ဒီမြောက်ကိုရီးယားဆင်းမြင်တောင်းဝင်ရှိသူတိုင်းဟာဒီလိုမျိုးယထာမျိုးသုံးလေးသုံးတာမရှိဘူးလို့မြောက်ကိုရီးယားရေးသူတည်တူကပြောပါတယ် မြောက်ကိုရီးယားခေါင်းဆောင်ကိုတရုတ်ကိုရောက်နေတဲ့ဆိုတဲ့ခမှန်းချက်တွေပေါ်မှာတရုတ်ရောဒီမြောက်ကိုရီးယားဘက်ကပါတစုံတရာအတည်ပြုပြောဆိုတာမျိုးမလုပ်သေးပါဘူး။မြောက်ကိုရီးယားစစ်မြေကိုယ်စားလှယ်အဖွဲ့ရဲ့ဒီခီးစဉ်ကိုကြည့်မယ်ဆိုရင်မြောက်ကိုရီးယားအနေနဲ့ကမ္ဘာနဲ့ထိတ်တိုက်တွေ့နေရတာနေပြီးတော့တန်တမာဆက်ဆံရေးဘက်ကိုလှည့်လာမဲ့ကြီးမားတဲ့ပြောင်းလဲမှုကြီးရဲ့စိတ်ပိုင်းတည်းဖြစ်လာနိုင်တယ်လို့မြောက်ကိုရီးယားရေးသူတွေကခန့်မှန်းကြပါတယ်။တောင်ကိုရီးယားမီဒီယာမှာတော့ဒီကိုယ်စားလှယ်အဖွဲ့ကိုဥဆောင်လာတာဟာကင်ကိုတိုင်မဟုတ်ဘဲနဲ့သူ့ရဲ့ညီမဖြစ်တယ်ဆိုပြီးပြောပါတယ်။တကယ်လို့ရာဒီကင်ဂျုံဦးနာအခုတရုတ်ခီးစဉ်မှာဥဆောင်လာသူမှန်ခဲ့ရင်တော့2011ခုနှစ်အာနာယူပြီးခရဲကဆိုရင်သူ့ရဲ့ပထမဆုံးနိုင်ငံခြားခီးစဉ်ဖြစ်ပါပါခင
်ဗျ။တရုတ်တို့နဲ့ကုန်သွယ်ရေးစစ်ပွဲဖြစ်လာမယ်ဆိုရင်ငွေရော့သွားတာကြောင့်တင်းတန်တွေကအမေရိကန်စတော့ဈေးကွက်တွေပြန်တက်လာပါတယ်။တင်းတန်တွေအစောပိုင်းမှာအာရှစတော့ဈေးကွက်မှာအတက်ကြာရှိနေကြမှာပဲဥရောပစတော့ရှယ်ယာဈေးတွေကတော့ကျနေကြတာပါ။တရုတ်တို့ရဲ့သွင်းကုန်တွေအပေါ်မှာဒေါ်လာဘီလီယံ60ဘူအခွန်တိုးကောက်သွားမယ်ဆိုတဲ့ Trump ရဲ့ကြေညာချက်ကြောင့်ပြီးခဲ့တဲ့တစ်ပတ်ကကမ္ဘာစတော့ရှယ်ယာဈေးတွေထိုးကျသွားတာလည်းဖြစ်ပါတယ
်။တောင်အာဖရိကသမ္မတဟောင်းဂျက်ကပ်ဇူမာကအဂတိလိုက်စားမှုဆွဲချက်တွေကိုဧပြီလ6ရက်နေ့မှာရင်ဆိုင်ဖို့ဆိုပြီးတော့တရားရုံးကနေပြီးတော့ဆင့်ခေါ်လိုက်ပါတယ်။1990ခုနှစ်တွေတုန်းကလက်နက်အယုံဝယ်တစ်ခုနဲ့ပတ်သက်တဲ့ဆွဲချက်တွေဖြစ်ပါတယ်။သူ2009ခုနှစ်သမ္မတတာဝန်ယူစဉ်မတိုင်ခင်ဆယ်စုနှစ်တစ်ခုလောက်ကိုအဲ့ဒီအမှုတွေဟာဘေးဖြစ်ခံထားရတာပါ။တောင်အာဖရိကနိုင်ငံသားအချို့ကတော့တရားဥပဒေထက်မှဘယ်သူမှမရှိရဘူးဆိုတဲ့မူတိုင်းဒီမှုတွေအတွက်တရားမျှတမှုလိုလားတယ်လို့ဆိုရတယ်။ဇူမာရဲ့ရှင်းလင်းတွေကတော့ဒီဆွဲချက်အပေါ်မှာဒီသမ္မတဟောင်းဇူမာသူ့အနေနဲ့အပြစ်မရှိတဲ့ကြောင်းရှောက်လွှဲချက်တင်သွားပဲလို့ဆိုပါတယ်။ဇူမာဟာသူ့ရဲ့သူ့ကိုပါတီကနေပြီးတော့လက်မခံတာကြောင့်ပြီးခဲ့တဲ့လတုန်းကတာဝန်ကနေပြီးနှုတ်ထွက်ပြီးခဲ့ရပါတယ်ခင်ဗျာ
။အင်္ဂါနေ့ညနေခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်ဤတန်စင်နဲ့ကိုသားညို့ဦးတို့ပြောပြပေးသွားတာပါ။အခုဆက်သွယ်မြင်းမြန်းချက်တွေသတင်းလာတွေစတိုက်နားဆင်ရပါမယ်ရှင်။ဒီမိုကရေစီစံနှုန်းအရလွတ်လပ်စွာပြောဆိုခွင့်နဲ့လွတ်လပ်စွာရေးသားခွင့်တွေရှိပေမဲ့လည်းတမတော်ပြိုကွဲအောင်ဂုံတိုက်ခါကြအောင်အခြေအနေမရှိပဲပြောဆိုရေးသားမှုတွေကိုသတိတရားနဲ့ရှင်းပြီးတုံ့ပြန်သွားမယ်လို့တမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လိုင်ကဒီကနေ့ကျင်းပတဲ့တမတော်နေ့အခမ်းအနားမှာသတိပေးလိုက်ပါတယ်။နေပြည်တော်မှာရှိတဲ့တမတော်စီရေးပြခွင့်မှာကျင်းပတဲ့83နှစ်မြောက်တမတော်နေ့အခမ်းအနားမှာအဲ့ဒီလိုပြောခဲ့တာပါ။ဒီအကြောင်းအခမ်းအနားမှာကိုယ်တိုင်သွားပြီးသတင်းယူခဲ့တဲ့ကိုဇော်ဝင်းလိုင်ကပြောပြပါမယ်ရှင်။
နေ့စဉ်မတ်လ29ရက်နေ့မှာကျင်းပတဲ့တက်မတော်နေ့ဆိုတဲ့ဝေါ်ဟာရနဲ့ပတ်သက်လို့လွန်ခဲ့တဲ့နေ့ပေါင်းများစွာကတည်းကသဘောထားကွဲပြားမှုတွေရှိနေကြတာပါ။ဒီနေ့အရသာအစိုးရတက်လာတဲ့အချိန်အထိအဲ့ဒီသဘောထားကွဲလွဲမှုတွေဆက်ရှိနေသေးဖြစ်ပါတယ်။မြမတက်မတော်ကတော့တက်မတော်နေ့ရဲ့လို့ခေါ်ဆိုပြီးလက်ရှိအာဏာရအန်အေဒီပါတီကဒီကနေ့ထုတ်ပြန်တဲ့ကြေညာချက်မှာတော့ဖက်စစ်ဒေါ်လာရေးနေ့လို့သုံးစွဲထားပါတယ်။ဖက်စစ်ဒေါ်လာရေးနေ့ဆိုပြီးခေါ်လိုသူတွေဘက်ကတော့တမိုင်းကြောင်းအရဒီကနေ့ဟာဖက်စစ်ဂျပန်တွေကိုဗိုလ်ချုပ်အောင်ဆန်းဦးဆောင်တဲ့အဲ့ဒီအချိန်ကမြန်မာတပ်မတော်ကစတင်ဒေါ်လာပုံကန်ခဲ့တဲ့နေ့ကိုအစွဲပြုပြီးဖက်စစ်ဒေါ်လာရည်နေ့ရဲလို့ပေါ်ပေါက်လာတာလို့ဆိုပါတယ်တပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လိုင်ကဒီကနေ့ကျင်းပတဲ့အခမ်းအနားမှာပြောကြားတဲ့မင်းကွန်းထဲမှာတော့နေချက်ဆန့်ကျင်ရေးကာလကစလို့တပ်မတော်ဟာတမိုင်းအစဉ်အလာကောင်းခဲ့တဲ့အကြောင်းနောက်ပိုင်းမှာလည်းဒီမိုကရေစီအုပ်ချုပ်ရေးစနစ်ပေါ်ပေါက်လာအောင်ကမကထပြုဆောင်ရွက်ပေးခဲ့တာကြောင့်တမတော်ရဲ့ယက်တီချက်ဟာဂုံယူပွဲကောင်းကြောင်းထက်သွင်းပြောကြားခဲ့ပါတယ်။ဒါပြင်ဒီမိုကရေစီစံနှုန်းအရလွတ်လပ်စွာရေးသားပြောဆိုခွင့်ရှိတယ်ဆိုပေမဲ့လည်းတမတော်ရဲ့ဂုံတိတ်ခါကြဆင်းစေမဲ့ပြောဆိုမှုတွေကိုအတိတရားနဲ့တုံ့ပြန်သွားမယ်လို့ဗိုလ်ချုပ်မှုကြီးမင်းအောင်လိုင်ကသတိပေးပြောကြားခဲ့ပါတယ်
။ဒီမိုကရေစီရဲ့မှာဒီမိုကရေစီစံနှုန်းအရလွတ်လပ်စွာရေးသားပြောဆိုခွင့်ရှိတယ်လို့ရေးသားပြောဆိုခွင့်ရှိတယ်လို့မယ်။ကျရာကိုသိကြတဲ့ကြိုးစီကောင်းမှုကြောင့်တာဝန်ယူဆောင်မှန်းနဲ့ရှိရမယ်။စီကောင်းကဖုန်းဖုန်းရဲ့အခြေအနေလမ်းကိုမြင်ရတဲ့အခြေအနေဖြစ်စီကောင်းကိုဖုန်းစီကောင်းတွေဟာအမုန်းတရားဖြစ်ပြီးနိုင်ငံရေးဝေးတာကိုကြာစီနေတယ်။နိုင်ငံရေးဘာမှမပြောပြပါဘူး။အားလုံးဖြစ်နေတယ်။ဒါကြောင့်ဘုရားကိုယ်တော်ကဝေးတာဘုရားကြာနေအောင်အချိန်မီမရှိတဲ့ရုပ်ဒေတာမှုအတိတ်ကဒီကရမတဲ့ချိန်ကြီးတုတ်ကြောင်က
မြန်မာနိုင်ငံအတွင်းကအွန်လိုင်းလူမှုကွန်ရက်တွေမှာတက်မတော်အရာရှိအရာခံတက်သားတွေအပါအဝင်ဘာသာရေးအမှုပညာအတိုင်းဝိုင်းနဲ့နိုင်ငံရေးအတိုင်းဝိုင်းစတဲ့လူမှုအလွာအသီးစီးမှာအပြန်အလှန်ဝေဖန်ပုတ်ခတ်ပြောဆိုတာတွေမှန်မှန်ကန်တဲ့သတင်းတွေဖြန့်ချီတာတွေကြေကြေပြန့်ပြန့်ဖြစ်ပေါ်နေတဲ့အချိန်မှာဗိုလ်ချုပ်မှုကြီးမင်းအောင်လိုင်ကတက်မတော်သားတွေကိုအဲ့ဒီလိုသတိပေးပြောကြားခဲ့တာပါဘာသာရေးနဲ့ပတ်သက်လို့လည်းအထင်အမြင်လွှဲမအောင်ပြောဆိုမှုတွေကိုထင်းသိမ်းကြဖို့ကိုလည်းတက်မတော်သားတွေကိုမှားကြခဲ့ပါတယ်ပြည်တွင်းငြိမ်းချမ်းရေးနဲ့ပတ်သက်လို့လည်းအခုလိုဆက်ပြောပါတယ်
ငြိမ်းချမ်းရေးကအမှုရတဲ့အခါပ
အဖြစ်များများလို့ပြောတာအချိန်ကြောတယ်ကကျေကျေကျေကျေကလို့အချိန်ကြောတွေကြီးတဲ့ကပုံမှန်လို့ပြောတာလို့လည်းအဲ့ဒါကအချိန်ကြောတွေဖြစ်သွားပြီးဒီနည်းကတော့မရှိတဲ့ပဲဘုရားတို့လည်းတော့သာမန်လူမရှိပဲအာမြတ်တတ်ပြီးတော့နောက်ကျပြန်ရင်ရှိတော့တွေ့ရမှာ
အနာရအနေဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလည်းရန်ကုန်မြို့ရွှေကုန်းတိုင်းမှာရှိတဲ့ပါတီဌာနချုပ်မှာဖက်စစ်တော်လှန်ရေးနေ့အခမ်းအနားကျင်းပခဲ့ပါတယ်။ဒီကနေ့ကျင်းပတဲ့တပ်မတော်နေ့အခမ်းအနားမှာရဟယင်တချို့စီရေးပြကွင်းတွေကိုဆင်းပြခဲ့တာတိုက်လေရင်တချို့ကွင်းပေါ်ကနေဖြတ်ပြန်တန်းပြခဲ့တာတွေကိုလည်းအရင်နှစ်တည်းအတိုင်းပြုလုပ်ခဲ့ပါတယ်။ဒါပေမဲ့ဒီနှစ်စီရေးပြပွဲမှာအရင်နှစ်တည်းလိုမဟုတ်ဘဲတင်ကားတန်းကြက်ကာကားစတဲ့ရန်ရဲတပ်ဖွဲ့တွေပါဝင်တာကိုမတွေ့ရပါဘူး။ဒီကနေ့အခမ်းအနားမှာရှိနေတဲ့အမည်မဖော်လိုတဲ့စစ်ဘက်အရာရှိတဦးရဲ့ပြောပြချက်အရာကတော့ဒီကနေ့စီရေးပြချီတက်ပွဲမှာပါဝင်ခဲ့ကြတဲ့တပ်မတော်ကြီးရီလီတပ်ဖွဲ့ဝင်တွေရဲ့အရေးအတွက်ဟာခါတိုင်းနစ်တည်တဲ့ပုံများတယ်လို့ဆိုပါတယ်ဒီကနေ့အခမ်းအနားကိုတပ်မတော်ကြီးရီလီတပ်ဖွဲ့အသီးသီးကအရာရှိတွေမော်ကွန်းဝင်တပ်မတော်စစ်မှုရဟောင်းတွေလွတ်တော်ကိုယ်စားလှယ်တွေတိုင်းရင်းသားကောင်းဆောင်တွေနိုင်ငံတကာကစစ်တမ်းမှုတွေဖိတ်ကြားထားတဲ့ဧည့်သည်တော်တွေအပြင်ရေချောင်းနဲ့လေချောင်းလူငယ်တွေတိုင်းရင်းသားလူမျိုးစုအတီးဒီရဲ့ဝတ်စုံတွေကိုကိုစားပြုဝတ်ဆင်ထားတဲ့ကလေးငယ်တွေတက်ရောက်ခဲ့ကြပါတယ်။ဒါပေမဲ့အစိုးရဘက်ကထိတ်တန့်ကောင်းဆောင်တွေတက်ရောက်တာတော့မတွေ့ရပါဘူး။ညပိုင်းမှာတော့အထူးဖိတ်ကြားထားတဲ့ဧည့်သည်တော်တွေကိုတပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကဂုံပြုညသာစားပွဲနဲ့တက်ခင်းအခါမှာဖြစ်ပါတယ်ခင်ဗျာ။
ကိုယ်စားဝင်လိုက်ကြောပြသွားတာပါရှင်အခုလို83နှစ်မြောက်တပ်မတော်နေအခမ်းအနားကျင်းပနေတဲ့အချိန်နဲ့တိုက်ဆိုင်ပြီးရှမ်းပြည်နယ်မြောက်ပိုင်းမှာတော့မိုင်း3လုံးပောက်ကွဲခဲ့ပါတယ်။ပလောင်နဲ့ရှမ်းလက်နက်ကင်တိုက်လက်နက်ကင်တပ်ဖွဲ့တွေကြားတိုက်ပွဲတွေဖြစ်နေတဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာကြောက်မဲမြို့အဝေးပြေးလမ်းကလမ်းကြီးကောက်ယူတဲ့ဂိတ်မှာတင်းလာနေညပိုင်းကအခုလို3လုံးပောက်ကွဲသွားတာပါ။ပောက်ကွဲမှုကြောင့်ခီးသွားပြည်သူတွေကိုထိခိုက်တာမရှိပေမဲ့မိုင်းရှင်းလင်းရေးဆောင်ရွက်နေတဲ့အချိန်မှာနောက်ဆုံး2လုံးပောက်ကွဲခဲ့တာကြောင့်တပ်မတော်သားတဦးထိခိုက်ခဲ့ပါတယ်ဆက်သွယ်မေးမြန်းထားတဲ့ VOE မြန်မာပိုင်းသတင်းတောက်ကိုမိုးစောကပြောပြမှာပါရှင
်ဟုတ်ကဲ့ကြောင်မဲမျိုးနယ်အတွင်းမိုင်းပောက်ကွဲတာဟာတပ်မတော်နေအကြိုညဖြစ်တဲ့ဒီလ26ရက်နေ့ည7နာရီလောက်မှာပောက်ကွဲခဲ့တာပါပောက်ကွဲတဲ့နေရာကကြောင်မဲကနေတီဘောအထွက်မှာဖြစ်ပြီးဒီပောက်ကွဲတဲ့အခြေအနေကိုကြောင်မဲမျိုးကန်တဦးကအခုလိုပြောပါတယ်
မင်းကည7နာရီ35လောက်ကြောင်မဲကနေဘုံမှာအထွက်ပေါ့နော်သူ့ဂိတ်ပြီးကခြုံစက်ပေါ့အဲ့ဒီမှာသူကအတားမိုင်းတလုံးခွဲတယ်အတားမိုင်းဖြစ်တဲ့အတွက်အတားကြေးဖြစ်သွားတာပေါ့မိုင်းခွဲတယ်ဆိုတဲ့ခါကျတော့ကျုံးကြလိုက်လူငယ်ကြီးတစ်ခွဲကြီးကရှင်းပြီးတော့ရှင်းရတာပေါ့ရှင်းတဲ့အချိန်ကျတော့မှနောက်ထပ်နှလုံးကိုဖြတ်ခွဲတယ်အဲတလုံးနဲ့တလုံးကလည်းဘီဝါလောက်150ဝန်းကျင်လောက်ကွာပြီးတော့နှလုံးကိုရှင်းနေအောင်ဖြတ်ခွဲတယ်အဲ့တော့အဲ့ဒီလိုခွဲတော့ကျွန်တော်တို့လူငယ်ကြီးတစ်ခွဲကြီးကဘီပေါ့နော်မိုင်းရှင်းတဲ့ရဲဘော်ကြီးပေါ့နော်သူကတော့အခုံးကြီးရှက်မှန်သွားတယ်
ညနေတဲ့အချိန်ပောက်ကွဲတာကြောင့်ခီးသွွာလာသူတွေထိခိုက်တာမရှိသလိုလမ်းဘေးမှာကွဲတာကြောင့်လည်းအပျက်စီးသိမ့်မရှိကြောင်းပြောပါတယ်ဒီသတင်းနဲ့ပတ်သက်ပြီးကြောင်မဲမျိုးကရဲတပ်ဖွဲ့ကိုဆက်သွယ်မေးမြန်းရာမှာပောက်ကွဲတာဟုတ်မှန်ကြောင်းပြောပေမဲ့အသေးစိတ်ပြောတာတော့မရှိခဲ့ပါဘူးဒီပောက်ကွဲမှုဟာထောင်ထားတဲ့မိုင်းဘုံကိုအဝေးထင်းစနစ်နဲ့ဖောက်ခွဲတာလို့လည်းဒေသခံတွေကသုံးသပ်ပြီးဘုံထောင်နဲ့တရားခံကိုတော့ဖမ်းမိတာမရှိပါဘူးဘုံပောက်ကွဲမှုဖြစ်တာကြောင့်မြို့ကံပြည်သူတွေဟာအထိတ်တလန့်ဖြစ်ခဲ့ရကြောင်းနဲ့လွန်ခဲ့တဲ့အပတ်ကလည်းကြောင်မဲမြို့နယ်တော့ဆန်ရွာဘက်မှာမိုင်းနှမီလို့လူတယောက်တေဆုံးကြောင်းကြောင်မဲမြို့ကကအခုလိုပြောပါတဲ့
မြို့သူမြို့သားကတော့ထိခိုက်တာပေါ့နော်လူအတန်းနေပါလေကြားလို့ဆိုတော့မြို့ကတော့ရင်ကြသွားတာပေါ့နောက်တက်တလို့လည်းမြို့ပဝန်းကျင်မှာတိုက်ပွဲတွေဖြစ်နေတယ်ပေါ့ဆက်ဆောင်နေရှိတယ်ပေါ့ရွာသားတွေလည်းတစ်ခုချင်းရောက်ပြီးလည်းကုမပဲရှင်ကြီးစားမှာဆိုတော့တစ်ခါလည်းခုချင်းရောဒီဘက်ကျွန်တော်လည်းတော့ခုနေမိုင်းကြီးတော့အလူတမီကြီးရောက်တဲ့39နှစ်ရောက်ရှိတဲ့မြေကြီးရဲ့18နှစ်ဆုံးပါတယ်19နှစ်ရောက်တကြိုးလိုက်ပါအဲ့ဒါတော့ပဲရောက်တယ်ကျောင်းမဲမျိုးနဲ့ကုန်းကုန်းအုပ်စုတော့ပဲရောက်ပါပ
ါဒီလ25ရက်နေ့ကလည်းကျောင်းမဲမျိုးနဲ့မိုင်းကော့မျိုးနဲ့ခွဲကပန်မိုးရွာမှာမိုင်းပေါက်ကွဲတာကြောင့်ဦးစင်းတပားနဲ့ကိုရင်နှစ်ပါးထိခိုက်ဒဏ်ရာရခဲ့ပါတယ်ကျောင်းမဲမျိုးနယ်အတွင်းမှာဒီရပိုင်းတွေအတွင်းမှာ TNLA ခေါ်တအန်းပလောင်တပ်ဖွဲ့နဲ့ RCSS ခေါ်ရှမ်းတပ်ဖွဲ့အကြားတိုက်ပွဲတွေမကြာခဏဖြစ်ပွားနေတာကြောင့်ဒေသခံတွေဟာရက်ရွာစွန့်ခွာပြီးကြောင်မဲမျိုးနဲ့မိုင်းကော့မျိုးပေါ်ကဘုံကြီးကျောင်းတွေမှာခိုးလုံနေကြရပါတယ
်။ကိုမိုးစောပြောပြသွားတာပါရှင်။ရှမ်းပြည်နယ်မြောက်ပိုင်းကမန်းကွဲခဲ့တဲ့အခြေအနေဖြစ်ပါတယ်။အခုတော့မွန်ပြည်နယ်ဘက်ကိုအလှည့်ပေးပါရစေ။ MCA လက်မှတ်ရေးထိုးထားတဲ့မွန်ပြည်သစ်ပါတီအနေနဲ့ဒေသတွင်းအကျိုးလူထုတွဲဆုံဆွေးနွေးပွဲကျင်းပဖို့တပ်မတော်ကကန့်သတ်ထားတာကြောင့်အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲကျင်းပရေးရက်ရွှေဆိုင်လိုက်တဲ့အကြောင်းပါတီတာဝန်ရှိသူတွေကပြောပါရယ်မွန်ပြည်သစ်ပါတီအနေနဲ့ MCA တနိုင်ငံလုံးအပြည့်ရရေးလက်မှတ်ရေးထိုးပြီးတဲ့နောက်ပိုင်းမှာအခုလိုကန့်သတ်ခံရတာတွေရှိလာတယ်လို့လည်းပြောတဲ့အကြောင်းထိုင်းအခြေစိုက် VOA သတင်းတောက်နိုင်ကွင်းကသတင်းပေးပို့ထားပါရှင
်ဟုတ်ကဲ့ပါ ကန်တာပိတ်ပင်မှုတွေကြောင့်အန်စီလက်မှတ်ရေးသူသားတဲ့မုံကြီးတဲ့ပါတီဟာအမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲကျင်းပဖို့ပြည့်ရွှေ့ဆန်းလိုက်ပြီလို့မုံကြီးတဲ့ပါတီပြည်တွင်းရေးအားတာဝန်ခံဗဟုလုံမှုဆောင်ကော်မတီဝင်နိုင်ဝင်းလှကဗီအေကိုပြောပါရယ်
ရရှိရတဲ့အခြေခံအကြောင်းရင်းကတော့ဒီကျွန်တော်တို့ကမြို့သားစစ်နိုင်ငံရေးဆွေးနွေးပွဲမှတ်တမ်းမှာလူတို့တွေ့ဆုံပွဲတွေလုပ်ချင်လို့ပါကျွန်တော်တို့လောလောဆယ်ဆယ်လောက်ကိုနည်းနည်းတိစုံနဲ့တိစုံရတဲ့အကြောင်းရင်းကဟိုလူကြီးစားစားခံရတဲ့အနေထားပေါ့လေလူကြီးသုံးဆယ်နဲ့ဆိုတော့ဒီကလိုမလဲလူပေါင်းမှုမရနိုင်ဘူးလေအဲဒါကြောင့်ကျွန်တော်တို့ကဆိုင်ရဖို့တင်ပြထားတာပေါ့ကျွန်တော်တို့လုပ်
ွင်းနေမှုပူးတွဲကော်မတီ UPTGC ထံကိုမတ်လ26ရက်နေ့မှာအကြောင်းကြားထားတာပါ။မွန်ပြည်တဲ့ပါတီအနေနဲ့အမျိုးသားစစ်နိုင်ငံကြီးဆွေးနွေးပွဲတွေကိုဧပြီလထဲမှာလှုပ်ဆောင်ဖို့မူလကရထားပေမဲ့အကျိုးလူထုသိသိုံပွဲကျင်းပဖို့တမတော်ကလည်းကန့်သတ်ထားတဲ့ကြောင့်ရက်ရွှေ့ဆိုင်လိုက်ရတာပါ။မွန်ပြည်တဲ့ပါတီအနေနဲ့အစီလက်မှတ်ရေးဆွေးပြီးကမှလူထုသိသိုံပွဲတွေကန့်သတ်ခံရတယ်လို့နိုင်ဝင်းလှကဆက်ပြောပါတယ်
။အကူတော်တော်ဆုရတော်တော်ပြင်ပြဖြစ်အောင်လုပ်ရမယ်ကျွန်တော်တို့လူထုသိသိုံပွဲတွေကျင်းပလို့ရတယ်လို့ကျွန်တော်တို့ဒီလူထုသရှိနေရအလိုက်ဆိုလို့ညနေဆုံးကျွန်တော်တို့ဒီတော်ရောက်ပြီးတော့သိသိုံမှုရအန်ဂျီထိုးပြီးတော့လည်းကျွန်တော်တို့ကဒီဆက်ပို့ပြီးတော့ဒီကျေပြပြပြသိလို့ရမလို့ပြောလိုက်တာတော့လေဒါပေမဲ့လည်းဒီတစ်ချက်ဖြစ်လာတာကတော့အန်ဂျီထိုးမှုပဲပို့ပြီးတော့ဒီပြင်ပြမှုတွေတွေ့လိုက်ရ
အကျိုးလူသူသိသိုံပွဲကိုမွန်ပြည်တဲ့ပါတီတပ်တည်ငန်းနေရာမှာကျင်းပသွားပြီးဧပြီလလောက်မှာမွန်ပြည်နယ်ရေးမြို့မှာအမျိုးသားစစ်နိုင်ငံရွေးစင်းနေပွဲကျင်းပသွားဖို့မွန်ပြည်တဲ့ပါတီရဲ့မွန်နိုင်ငံရေးပါတီတွေရဲ့မွန်လူထုအခြေပြုဖွဲ့စည်းတွေကနေစုပေါင်းတိုင်ပင်ပြီးစီစဉ်ထားတာပါအခုလိုတားဆီးပိတ်ပင်နဲ့တပ်မတော်ရဲ့လှုပ်ဆောင်ချက်တွေဟာငင်းချမ်းရေးဖြစ်စဉ်အတွက်ထိခိုက်မှုရှိနေတယ်လို့မွန်မျိုးသားပါတီတွဲဖက်သွင်းမှုတဲ့နိုင်စိုးမြင့်ကပြောပါတယ်
သမဘေကအကသအစိတ်ပြေတယ်ဆိုတော့ကျွန်တော်တို့ကတော်လေးအစိတ်ပြေတယ်။အစီအူလက်မှတ်ထိုးတဲ့နိုင်ငံတော်တိပတ်တိစခန္ဓာနဲ့စတင်လာတဲ့လုပ်ငန်းတစ်ခုကိုအခုဒီတမတော်ဘက်တိုင်းဆိုင်ရာလူတွေလို့စိတ်ပြေတယ်ဆက်ဆက်တဲ့ချုပ်ချယ်တယ်ဆိုတော့မဖြစ်ပြင်ဘူး။ဒီလိုတမတော်ရဲ့တင်းကျပ်မှုတွေဒါတိုင်းရဲ့ငြိမ်းချမ်းဖြစ်စဉ်ကိုအများကြီးသိခိုင်နိုင်ပါတယ်။
မွန်ပြည်တဲ့ပါတီအနေနဲ့လူထုသိသိုံဝဲပြုတ်လို့ရမှာတမတော်ဘက်ကကန့်သတ်မှုတွေကြောင့်မွန်လူထုတွေကြားကြက်ရက်ခတ်မှုတွေရှိနေတယ်လို့လည်းဒေသခံတွေကပြောပါတယ်။လူမျိုးကိုခြေခံတဲ့အမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲကိုမွန်ပြည်ထဲမှာကျင်းပနိုင်ဖို့အတွက်အစိုးရလှုပ်တော်တမတော်တိုင်းသာလနဲ့ကင်ဖွဲ့နိုင်ငံရေးပါတီက9ဦးပါဝင်နဲ့မွန်ပြည်နယ်အမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲကြီးကြပ်မှုကော်မတီကိုမတ်လ23ရက်နေ့ကပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPTGC ဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်ကနေဖွဲ့စည်းပေးခဲ့ပါတယ်။ဒါပေမဲ့အမျိုးသားစစ်နိုင်ငံကြီးဆွေးနွေးပွဲကျင်းပဖို့ဟာအကျိုးလူထုသိသိုံပွဲကျင်းပတဲ့နဲ့လို့မွန်ပြည်နယ်အမျိုးသားစစ်နိုင်ငံကြီးဆွေးနွေးပွဲကြီးကြပ်မှုကော်မတီဝင်သူဖြစ်တဲ့မင်းစေယဦးကအခုလိုပြောပါတယ်
အန်တီဆိုတော့မလို့လည်းချင်းကြမယ်အန်တီနဲ့ပတ်သက်ပြီးသွားဆက်ကြမှာဘယ်လိုမျိုးတောင်းနေကြလဲအကုန်လုံးတော့တော့ဘို့တော့ဆက်ဆက်ကြီးဝဲရဖြစ်နေလူကြီးတွေတွေ့ရမယ်တွေ့ဆောင်ပြဲနေတာတွေဖြစ်နေတာပေါ့အမ်ဒီမှာဒီဆောင
်မွန်ပြည်တဲ့ပါတီ NLSP ဟာညညတော့တိုင်းဒေသလူမျိုးများဖက်ဒရယ်ကောင်စီ UNSC တပ်ပေါင်းစုအဖွဲ့ဝင်ဖြစ်ပြီးဖေဖော်ဝါရီလ23ရက်နေ့မှာလာဟုဒီမိုကရက်တစ်အစည်းအရုံး LDU နဲ့တူမြန်မာအစိုးရနဲ့တနိုင်ငံလုံးပြည်ကစကားမှုရက်စရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးသွခဲ့ပါတယ်။ NCA ကိုလက်မှတ်ရေးသွခဲ့တဲ့အဖွဲ့ထဲမှာရခိုင်ပြည်လူမျိုးရေးပါတီ ALP တောင်ပိုင်းရှမ်းပြည်သမတော် RCSS SSA တို့ဟာအမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲကျင်းပဖို့အကျိုးလူထုသိသိုံပွဲကျင်းပနိုင်ရေးမှာတမတော်ကနေဟန်တာပိတ်ပင်ခြင်းကိုခံရတယ်လို့အဖွဲ့ခေါင်းဆောင်တွေကပြောပါတယ်ခင်ဗျာ
။နိုင်ကုန်းအိမ်ပြောပြသွားတာပါရှင်။အခုနိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုအလှည့်ပေးပါရစေ။အမေရိကန်ပြည်ထောင်စုဟာရုရှားတပ်တမန်အယောက်60ကိုတရှိုလုံးမှုနဲ့ဆွဆွဲပြီးတိုင်းပြည်ကနေတစ်ပတ်အတွင်းထွက်ခွာဖို့အမိန့်ပေးလိုက်ပါတယ်။ဗြိတိန်မှနေထိုင်တဲ့ရုရှားနှစ်ဖက်ချွန်တရှူဟောင်းနဲ့သမီးဖြစ်သူတို့ဓာတုလက်နက်နဲ့တိုက်ခိုက်ခံရပြီးတဲ့နောက်အမေရိကန်ရဲ့မဟာမိတ်တွေဖြစ်တဲ့ပြင်သစ်ဂျာမနီနဲ့ပိုလန်နိုင်ငံတွေကအဲ့ဒီအပေါ်ပူးပေါင်းတုံ့ပြန်တဲ့အနေနဲ့အလားတူလှုပ်ရမျိုးအရေးယူဆောင်ရွက်ခဲ့ပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနဆိုင်ရာ VOE သတင်းတောက်စင်ဒီစိန်တဲ့သတင်းပေးပို့ချက်ကိုကိုငင်းချန်းကပြောပြမှာပါရှင်
။ဆာဂေးစကရပယ်နဲ့သူ့သမီးယူလီယာတို့ကိုရုရှားစစ်ဖက်သုံးအာယုံကြောပျက်စီးစေတဲ့စိတ်ဒဏ်ငွေနဲ့တိုက်ခိုက်ခဲ့တဲ့အတွက်နိုင်ငံတကာမှာတုံ့ပြန်မှုတွေပြင်းပြင်းထန်ထန်ဖြစ်စေခဲ့ပါတယ်။အမေရိကန်ကရုရှားတန်တမန်အယောက်60ကိုမောင်းထုတ်ခဲ့ပြီးဆီယတာမြို့မှာရှိတဲ့ရုရှားကောင်စစ်ဝင်ရုံးကိုပိတ်ပစ်ခဲ့ပါတယ်။သမ္မတဒေါ်နယ်ထရမ့်အနေနဲ့ရုရှားနဲ့အလို့ဆက်လုပ်ချင်ပေမဲ့လည်းတခါတလေမှာရုရှားလုပ်ခဲ့တဲ့ကိစ္စတွေကြောင့်လုပ်လို့မရဘူးလို့သမ္မတအင်ဂျူတော်ကပြောပါတယ်
။ The poisoning in the UK
ဒီကနေ့ကြေညာချက်ကိုဖြစ်သွားစေတဲ့ UK နိုင်ငံမှာအစိတ်ခတ်ခဲ့မှုဟာတော်တော်ကိုအဆက်မဲ့တဲ့လုပ်ရပါ။ဘယ်သူမှဂရုမစိုက်တဲ့လုပ်ရပါ။ အစိတ်ခတ်ခံရတဲ့လူနှစ်ယောက်ကိုထိခိုက်စေုံသာမကအခြားအပြစ်မဲ့လူတွေကိုထိခိုက်စေခဲ့ပါတယ
်။ရုရှားနိုင်ငံဆိုင်ရာအမေရိကန်တန်မှန်ကြီးဂျွန်ဟန်စမန်ကလည်းအခုလိုလက်တုံ့ပြန်မှုကိုရှင်းပြပါတယ်
။ The United States takes this action in conjunction
UK မှာဖြစ်ခဲ့တဲ့စစ်ပတ်တုံးဓာတ်ဥအစိတ်နဲ့ရုရှားရဲ့တိုက်ခိုက်မှုကြောင့်အမေရိကန်ပြည်အောင်စုဟာ NATO မဟာမိတ်တွေကမ္ဘာတစ်ဝန်းကမိတ်ဆွေတွေနဲ့ပူးပေါင်းပြီးတော့အခုလိုလှုပ်ဆောင်ခဲ့တာပါ။
အမေရိကန်နိုင်ငံဆိုင်ရာရုရှားတန်မှန်ကြီးအနာတိုလီအန်တနော့ဖ်ကလည်းရုရှားအနေနဲ့အခုလိုနှင်ထုတ်မှုမျိုးကိုမမျှော်လင့်ထားဘူးလို့ပြောပြီးဒီလောက်ရဟာပြီးခဲ့တဲ့အပတ်တမရပူတင်နဲ့တမရအထွန်းကြားရှိခဲ့တဲ့ကောင်းမွန်တဲ့တယ်လီဖုန်းပြောဆက်သွယ်မှုနဲ့ဆန့်ကျင်ဘက်ဖြစ်တယ်လို့ပြောပါတယ်အမေရိကန်ရဲ့လောက်ရဟာဂျိုတင်ပြင်ဆင်ထားတာမဟုတ်ဘဲထရမ့်အစိုးရအတွက်အပြောင်းအလဲအစဖြစ်နိုင်တယ်လို့တချို့လေးလာသုံးသက်သူတွေကပြောပါတယ
် It is a demonstration that we're not going to put up with this kind of Russian behavior.
ဒါဟာရုရှားရဲ့ခုလိုလုပ်ရက်အတွက်ဆက်ပြီးတီးခတ်မှာမဟုတ်ဘူးလို့ပြလိုက်တာဖြစ်ပါတယ်။မတေချာမှုတွေနဲ့ဖုံးကွယ်ထားပြီးမတိမတားညင်းတာမျိုးအလုပ်မဖြစ်ဘူးဆိုတာပြတာပါ။ဒီတိုက်ခိုက်မှုမှာရုရှားလက်ရာတွေရှင်းရှင်းလင်းလင်းမြင်နိုင်ပါတယ်။ခိုင်ခိုင်မာမာတုံ့ပြန်ဖို့လည်းလိုပါတယ်။ပိုပြီးပြင်းထန်တဲ့တုံ့ပြန်မှုမျိုးတော့လိုအပ်မယ်လို့ကျွန်တော်ထင်ပါတယ်။အုပ်ချုပ်သူလူဒန်းစားကိုရည်ဝဲတဲ့ပြစ်မှတ်ထားတန်ခတ်အေးအေးယူမှုမျိုးအပါဝင်ပ
ါအမေရိကန်ဟာဗြိတိန်နဲ့အတူရှိနေပါတယ်ဆိုတာကိုပြသပြီးအဲ့ဒီသတင်းစကားပူတင်ရှိကိုပေးပို့လိုက်တာပဲလို့တချို့သုံးသပ်သူတွေကပြောပါတယ
် Listen the US British solidarity this should help
အမေရိကန်ဗြိတိန်ဆက်ဆံရေးမှာကောင်းမွန်တဲ့ဆက်ဆံရေးရှိနေအောင်အထောက်ပံ့ဖြစ်စေပြီးဒီသွေးစည်းညီညွတ်မှုကိုတည်နေတဲ့ရုရှားအနေနဲ့ဒီလိုတိုက်ခိုက်မှုမျိုးဆက်မလုပ်ဖို့တားဆီးနိုင်ပါလိမ့်မယ်
ပူတင်ကလည်းရုရှားမှာရှိတဲ့အမေရိကန်တန်တမန်အနည်းဆုံး60လောက်ကိုနှင်ထုတ်ပြီးတုံ့ပြန်သွားမယ်လို့နိုင်ငံပိုင်အာအေသတင်းဌာနကထုတ်ပြန်ထားပါတယ်ခင်ဗျာ
ကိုငိမ့်ချန်ပြောပြခဲ့တာပါရှင်သောတာရှင်များရှင်တရုတ်ဆောင်ချက်ဇလန်းဇက်ွက်တွေအပါဝင်မြန်မာရုပ်ရှင်တွေဗီဒီယိုကားတွေရဲ့အကြီးသေးနဲ့ပတ်သက်ပြီးရုပ်ရှင်ကြည့်ပရိသတ်ကြဝေဖန်မှုတွေကြော်ကြဲလာလောင်ထွက်ပေါ်နေတာတွေပရိသတ်တွေရဲ့ဝေဖန်ချက်အပေါ်မှာအမှုပညာရှင်တိုင်ဝမ်ကြားကအရေးတူရှိပါသလားပြုပြင်ပြောင်းလဲမှုတွေရောရှိနေပြီလားပြုပြင်ပြောင်းလဲမဲ့လမ်းစတွေ့နေပါသလားဆိုတာဒီအခုညတိုက်ရိုက်လေးလိုက်မှာဆွေးနွေးကြဖို့ရှိပါတယ်ပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်နိုင်ပါတယ်ရှင်အခုအင်ကာနေ့ညနေခင်းထိတ်တန်းရောက်နေတဲ့သတင်းချင်းချုပ်ကိုမအီတန်စင်ကပြောပြပေးပါဦးမယ်ရှင
်။တချို့ရေလို့ဆွဆွဲခံထားရတဲ့ရုရှားတန်ဝင်တဲ့အယောက်60မိခင်ပြောင်စုတွေကနေတပတ်အတွင်းထွက်သွားဖို့တင်းလာနေတော့ကအမိန့်ထုတ်ပြန်ကြေညာလိုက်ပါတယ်။ပြင်သစ်ဂျာမနီနဲ့ပိုလန်နိုင်ငံတွေအပါအဝင်တခြားနိုင်ငံ22နိုင်ငံကလည်းရုရှားထောက်လိုင်းဝင်တဲ့စုစုပေါင်း89ယောက်ကိုနိုင်ငံတွင်းကနေနှင်ထုတ်လိုက်တဲ့အကြောင်းအင်ဗီရောကပြောဆိုထားပါတယ်။ပြည်တွင်းနိုင်ငံတွင်းရုရှားတရှူဟောင်းနဲ့သူတမီဖြစ်သူတို့အာယုံကျော့အစိတ်ခတ်ခံရမှုမှာရုရှားကနိုင်ငံတကာဥပဒေချိုးဖောက်မှုနဲ့ဓာတ်ရုလက်နက်ဆွေးနွေးပွဲမှာသဘောတူထားချက်တွေကိုဖောက်ပြန်မှုတွေကိုတုံ့ပြန်တဲ့အနေနဲ့ရုရှားတန်တမန်တွေကိုအမေရိကန်ကမောင်းထုတ်လိုက်တာဖြစ်ပါတယ်။မြောက်ကိုရီးယားနိုင်ငံကအစိမ့်မြင့်ကိုယ်စားလှယ်အဖွဲ့တစ်ပွဲဟာတရုတ်နိုင်ငံကိုဘေးကျင်းမြို့ကိုရောက်ရှိလာပြီးတော့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းဟာဘေးကျင်းမှာတရုတ်တာဝန်ရှိသူတွေနဲ့တွေ့ဆုံနေဆိုပြီးတော့ခံမှန်းချက်တွေလည်းထွက်ပေါ်နေပါတယ်။မြောက်ကိုရီးယားကိုယ်စားလှယ်အဖွဲ့ကိုတင်ဆောင်လာတယ်လို့ယူဆရတဲ့ယထာတစီဟာအင်္ဂါနေ့နေ့လယ်ပိုင်းဘေးကျင်းကနေထွက်ခွာသွားတယ်လို့သတင်းတွေမှာဖော်ပြကြပြီးတော့မြို့တော်မှာလုံခြုံရေးတင်းတင်းကြပ်ကြပ်လှုပ်ဆောင်ထားလည်းရှိပါတယ်။ယထာပေါ်မှာပါသူတွေဘယ်သူဖြစ်တယ်ဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။93နှစ်မြောက်တပ်ပတော်နေ့ကိုမတ်လ29ရက်နေ့ကမြေပြည်တော်မှာကျင်းပခဲ့ပါတယ်။စီးပြအခမ်းအနားကိုတက်ရောက်လာတဲ့ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကမြန်မာနိုင်ငံတွင်းသတင်းလွတ်လပ်ခွင့်နဲ့ပုံနှိပ်ခွင့်ကိုချင့်ဝတ်တဲ့အနီးကျင့်သုံးပြီးတော့ကျင့်သုံးခဲ့တဲ့အကြောင်းအလေးပေးပြောဆိုသွားပါတယ်။တပ်မတော်ပြိုကွဲအောင်ဂုံတိတ်ခါကြောက်အောင်အခြေမြင့်မရှိဘဲနဲ့ပြောဆိုရေးသားမှုတွေဟာအမုန်းတရားပြန့်ပွားစေပြီးတော့နိုင်ငံဖွံ့ဖြိုးတိုးတက်မှုကိုနှောင့်နှေးစေလို့လည်းသူကပြောဆိုသွားပါတယ်။
အင်္ဂါနေ့ညနေခင်းထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမအီတန်စင်ပြောပြပေးသွားတာပါဒီညနေ့အစီအစဉ်ထုတ်လွှင့်ရင်းမှုကကိုညံဝင်းအောင်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ရှောင်းကွမ်ချန်ဖြစ်ပါတယ်ရှင်အခုကျမတို့အသံလွှင့်နေတဲ့ရေဒီယိုအစီအစဉ် PPJ Asia 77ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ် VO ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်ရှင်နောက်နှစ်နာရီကြာထုတ်လွှင့်မယ်ညပိုင်းအစီအစဉ်တွေကတော့လိုင်းဒိုမီတာ19 25 32တို့ကနေတိုက်ရိုက်နားဆင်နိုင်ပါတယ်သောရရှင်များအားလုံးစွန့်လန်းချမ်းမြေ့ကြပါစေရှင်
This program has come to you from the Voice of America, Washington. From Washington, this is VOA News.